ချင်းပြည်နယ်တီးတိမ်မြို့မှာ25ရက်နေ့ကနေစတင်ကျင်းပနေတဲ့ခရစ်ယာန်နှစ်ချင်းသာသနာနှစ်တရာပြည့်နဲ့ချင်းစာပေယဉ်ကျေးမှုထွန်းကားခဲ့တဲ့အထိမ်းအမှတ်ရာပြည့်ပွဲတော်ကိုလာကြတဲ့ခီးသည်တင်ကားတစီတွန်းဆန်မြို့နယ်တီးတိမ်မြို့အခြားတောင်ပေါ်လမ်းမှာဒီကနေ့မနေ့17နှစ်ကျော်မှတိမ်းမောက်ခဲ့တာကြောင့်လူ16ဦးသေဆုံးခဲ့ပြီးအပြင်းထန်ဒဏ်ရာရသူတွေရှိခဲ့ပါတယ်။ဒီအကြောင်းကိုတော့စုံစမ်းထားတဲ့မအေးမာကဆက်ပြီးပြောပြပေးပါအောင်ရှင်။
နှစ်ချင်းခရီးရန်သာသနာပြုခဲ့တဲ့နှစ်တရာပြည့်တာကြောင့်ချင်းပြည်နယ်တိတိမ်မြို့မှာနိုဝင်ဘာလ25ရက်နေ့ကနေ28ရက်နေ့ထိချင်းတောင်တန်းသားတွေကယူဘီလာပွဲသဘင်လို့ခေါ်တဲ့ရာပြည့်ပွဲတော်ကိုကျင်းပနေကြပါတယ်။အနေနဲ့ရရက်ကသာသနာပြုတဲ့သူတွေအများပြားလာကြပြီးချင်းပြည်နယ်တွင်းကဒေသခံပြည်သူတွေလာရောက်ကြတာကြောင့်အတော်စီကားတဲ့ပွဲသဘင်ဖြစ်ပါတယ်။ဒီပွဲကိုလာကြတဲ့ခရီးသည်တွေကားတစီးဟာ26ရက်နေ့မနေ့မှာတွန်းဆန်မျိုးကနေတိတိမ်အသွာတောင်တက်ကားလမ်းမှာနောက်လန်ပြီးကျောက်ထဲတိတ်မောက်ခဲ့တာကြောင့်26ရက်နေ့ညနေပိုင်းစုံစမ်းသိရှိချက်အရလူ16ဦးသေဆုံးမှုတွေဖြစ်ခဲ့ရတယ်ဆိုပြီးမျိုးကန်တွေကပြောပါတယ
်16ယောက်တည်တယ်သူက12ယောက်ပါပထမကျွန်တော်က12ယောက်ပါပွဲချင်းပြီးတည်တယ်နောက်4ယောက်ကဖေးမော်ကတည်ထပ်ပြီးတည်တယ်ဘာလို့မို့16ယောက်ဒီတင်ကနေစစ်မိုင်လောက်မှာစစ်မိုင်ကွာလို့ရှိနေတင်ကနေဒီတော့ဆောင်ကျော်ရဲ့ကျော်ချီရင်းမှာပေါ့အဲဒီကိုကတက်ကြီးပေါ့ဗျာမနီပူမီဘက်ကနေအတက်ဆိုတော့ကားကအစ်စ်ပြထိုးလို့ဟိုတက်ရင်းနဲ့ပြန်လာကြသွားတာပြန်လာကြပြီးတော့လမ်းပေါ်ကနေချောက်ထဲကိုဒီ900ခန်းမ်းတင်900မှာကျသွားတာတောင်းအောင်အဲအတက်မှာအဲ့ဒီနေရာအစ်စ်တော်ချင်းနေဆိုးတယ်အမမဆောက်ကြီးပေါ့ဗျာမဆောက်ကြီးအောက်မှာကြားရင်လည်းအခုခန့်ချင်းမဲ့အပင်တွေမရှိဘူးဒီပင်ကြီးကြီးတွေမရှိတော့ခိုးလို့ကုံသွားပြီးကျတော့ပြုံးသေးနေတယ်ကျတော့ပြုံးသေးနေတော့အခုခန့်မရှိဘူးကားမဝင်တော့မှအဲ့တော့ကြောင့်ဒီလိုမျိုးဖြစ်ဆိုးကဒီ900လောက်ထိကျသွားတာလူ300ပဲခုံဖန်းတယ်ကားပေါ်လောက်တော့3ရက
်နောက်ဆုံးအချိန်ရစေယုံပေါ်မှာသတိလစ်မေမျောနေသူခြေကျိုးလက်ကျိုးဒဏ်ရာရသူတွေလည်းရှိနေတယ်ဆိုပြီးမြို့ကန်တွေကဆက်ပြောပြပါတယ
်ဆောက်တော့အခုစေယုံပေါ်မှာသတိမိနေတာ3ရက်ဖြစ်သေးတယ်3ရက်သတိမိနေတယ်ဥတီသတိမရသေးဘူးဒဏ်ရာနဲ့7ရက်ကျော်ရှိသေးတယ်အလုံးအချိန်ကြီးဆိုတာ3ရက်ရှိတယ်ကလေးတယောက်ကသူသတိမိနေတယ်သူ့မရတော့တီးသွားပြီဒီလူတွေကိုဒိုင်နာတစ်စင်းနဲ့တစ်ချောင်းရောက်လုံးကိုအခုဒိုင်နာတစ်စင်းနဲ့သူတို့ပြက်ဆက်ရမြို့တွေကျွာကိုလိုက်ပုံနေတယ်။နာရင်းချင်းနဲ့သူ့ကျော်လိုက်သူ့မိသားစုစီပြန်ပုံနေတယ်ခု
။တောင်ပေါ်လမ်းဖြစ်တာကြောင့်ကားသမားတွေကတတိနဲ့မောင်းနေရတဲ့နေရာလို့လည်းပြောကြပါတယ်။ဒါပေမဲ့လည်းလမ်းခရီးကမကောင်းတာကြောင့်အန္တရာယ်ရှိတယ်ဆိုတာကိုသိနေရတဲ့သွားလာနေရတယ်လို့လည်းပြောပြကြပါတယ
်။ဟိုနားပါသူ့ပါတာသူ့လမ်းဘယ်လောက်ပဲဖောက်ဖောက်ပြုံးနေတာတကယ်တမ်းကဒီလမ်းဆိုရင်ကတ္တရာမြို့ကြီးတစ်မြို့နဲ့မြို့အဆင့်ပေါ့နော်မြို့အဆင့်သွားလာတဲ့ကားစုကားလမ်းကြီးနိုင်ငံအိန္ဒိယနဲ့လည်းပေါက်တဲ့လမ်းကြီးပေါ်မှာရှိတယ်။ဒါပေမဲ့ဟိုကတ္တရာလည်းမဟုတ်မီလန်ဟိုဒုတိယကမ္ဘာစစ်တုန်းကပေါက်တဲ့လမ်းကိုခုထိတုံးနေတာ
။ဒီပွဲတော်ကိုဒေသခံအာဏာပိုင်တွေလည်းသွားကြပြီးချင်းပြည်နယ်ကကျေးပါအတော်များများကတောရောက်ကြတာကြောင့်အတော်စီကားတဲ့ပွဲလို့လည်းပြောကြပါဗျ။ဒေသခံအားလုံးကတော့ပျောက်ဆုံးနေသူတွေကိုဝိုင်းဝန်းရှာဖွေနေကြသေးပဲလို့ဆိုပါတယ
်။ဒီပေါင်းတရားပြီပေါ့ဗျာ။ Friends ဖြစ်ချင်းတရားပြီနဲ့နော်ဟိုစာပြီပေါ့။ကျေးဇူးပြုပါတော့။ဒီနေ့ကျွန်တော်ရစာပြေကိုဒီအမေရိကန်တပ်သမားတို့ကတင်ပြတာဆိုတော့စာပြေရလည်းနှစ်တရာပြည်ပြီ။သာသနာလည်းနှစ်တရာပြည်ပြီ။ဇူဘီလာတပင်ပွဲတော်ကြီး။မြစ်ချင်းခရီးန်သာသနာဂျာပြည်ဇူဘီလာတပင်ပွဲတော်ကြီး။လူကလည်းမြို့ပေါ်မှာ3000ကျော်အလုံးပေါင်း5000ပါကိုရှိနေတယ်။အော်ဒီလိုမျိုးကြတော့လိုက်နိုင်တဲ့လူကဝိုင်းလိုက်ကြတယ်။ဒီနေ့မြခန်တက်လည်းပါတယ်။နောက်ရဲလည်းပါတယ်။ဒီမာယကတို့ပါလည်းလိုက်တယ
်။အခုကားမောက်တည်ဆုံးမှုဟာချင်းပြည်နယ်မှာလူအများဆုံးတည်ဆုံးမှုဖြစ်တာလို့လည်းပြောကြပါဗါး1985ခုနှစ်တုန်းကလည်းကလေးတီးတိမ်ကားလမ်းမှာကားမောက်မှုဖြစ်ခဲ့ပြီးလူ14ဦးတည်ဆုံးမှုဖြစ်ခဲ့ပူပါတယ်အခုတစ်ခါမှာတော့ကားမောက်ပြီးလွင့်ဆင်သွားတာကြောင့်ပျောက်ဆုံးသူတွေလည်းရှိနေကြပြီးနောက်ထပ်တည်ဆုံးသူတွေလည်းရှိနေနိုင်တယ်လို့လည်းတွက်ဆနေကြပါဗါးမိသားစုတော်များများဟာပွဲတော်မှာဖြစ်နေတာကြောင့်ဘယ်သူတွေပျောက်ဆုံးနေတယ်လဲဆိုတာကိုလည်းချက်ချင်းစုံစမ်းဖို့တက်ခက်ခဲနေကြသေးဖြစ်ပါတယ်26ရက်နေ့ညနေပိုင်းအထိကျောက်ကဘာတွေကနေရှာဖွေတွေ့ရှိသူတွေကိုတော့စေယုံပို့ကုသနေစေဖြစ်ပါရဲ့ရှင်